ယခင်ပါဝင်တိုင်းသားဒေသတွေမှာဆူဆူရွရွလူအခွင့်ရေးချိုးဖောက်မှုတွေရှိနေတာကြောင့်အကာအကွယ်ပေးကြဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကူစရက်ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေအပေါ်စနစ်တကျနှိမ်ပန်းနှိမ့်ဆက်နေတာတွေကိုစုံစမ်းရေးကော်မရှင်ဖွဲ့စစ်ဆေးသွားဖို့ကိုလည်းကုလသမဂ္ဂလူအခွင့်ရေးကူစရက်ကတောင်းဆိုလိုက်တာပါ။34ချိန်မြောက်ကုလသမဂ္ဂလူအခွင့်ရေးညီလာခံမှာမြမလူအခွင့်ရေးနဲ့ပတ်သက်ပြီးကုလလူအခွင့်ရေးကူစရက်ကအစီရင်ခံစာတင်သွင်းမှုကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်နှစ်ပေါင်းများစွာနှိမ့်ဆက်ညှဉ်းပန်းတာတွေကိုကော်မရှင်ဖွဲ့စုံစမ်းစစ်ဆေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စစ်ယန်ဟီလီကကုလလူ့အခွင့်အရေးညီလာခံမှာတင်သွင်းသွားပါတယ်
။ The alleged victims as well as all the people of Myanmar deserve to know the truth.
ချိုးဖောက်ခံရတယ်လို့ပြောဆိုနေကြတဲ့သူတွေရောမြန်မာလူထုအားလုံးဟာအမှန်တရားကိုသိခွင့်ရှိပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့နိုင်ငံတစ်ခုချင်းစီရဲ့အကျိုးစီးပွားတွေကိုထက်ထွက်မနေဘဲဒီကိစ္စအပေါ်မှာတညီတညွတ်တဲ့သဘောထားတစ်ခုတည်းနဲ့ဖိဖိစီစီတွန်းအားပေးရမှာပါ။ဒါကြောင့်လည်းရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာလူမှုအတိုင်းအဝိုင်းအပေါ်မှာကာလကြာရှည်နှိမ့်ဆက်နှင်းပတ်မှုတွေ၊မူဝါဒတွေ၊ဥပဒေတွေလက်တွေ့ကျင့်သုံးအုပ်ချုပ်မှုတွေမှာစနစ်တကျအစီအစဉ်ရှိရှိခွဲခြားဆက်ဆံနေတာတွေကိုစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးဖို့တောင်းဆိုပါတယ်
။မောင်တော်မြို့နယ်နေသားဆောင်စခန်းတွေတိုက်ခိုက်ခံရပြီးမြန်မာရဲတပ်ဖွဲ့ဝင်ကိုယ်တက်ဖြတ်ခံရပြီးနောက်မောင်တော်မြို့နယ်တွင်နေမြေရှင်းလင်းရေးမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကိုလည်းမစ္စစ်ယန်ဟီလီကပြောဆိုသွားပါတယ်။မောင်တော်ဒေသလူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့ကော်မရှင်ကိုလည်းမစ္စစ်ယန်ဟီလီကဝေဖန်ပါတယ်။
For investigations to be truly independent, members should be independent of any institution or agency.
ဆိုတော့စစ်ဆေးရေးကော်မရှင်ဟာအမှန်အကန်လွတ်လပ်ရမှာဖြစ်ပြီးအဖွဲ့ဝင်တွေဟာလည်းဘယ်အဖွဲ့အစည်းနဲ့မှတက်ဆိုင်ခြင်းမရှိဘဲလွတ်လပ်မှုရှိရမှာပါ။ဒါပေမဲ့မောင်နှောစုံစမ်းရေးကော်မရှင်မှာဆိုရင်စစ်တပ်အရာရှိဟောင်းတွေမြန်မာနိုင်ငံရဲတပ်ဖွဲ့မှလက်ရှိတာဝန်ထမ်းဆောင်နေတဲ့ရဲမှုချုပ်လည်းပါပါတယ်။ကော်မရှင်အနေနဲ့စိတ်ကိုအေးပါတဲ့မျက်မြင်သက်သေတွေအထောက်ထားတွေတပ်တွေတွေအားလုံးကိုအကာအကွယ်ပေးတာမျိုးလဲလုပ်နိုင်တဲ့ပုံမတွေ့ရပါဘူး
။မောင်တော်ဒေတာတွင်ကွင်းစင်းလည်လာတာမှာကုလကိုစလေကသူကိုယ်တိုင်ရပ်ယူခဲ့တဲ့သူ့အဆိုအခြေအနေတွေကိုထင်ဟပ်ပြသနိုင်တဲ့ဓာတ်ပုံတွေကိုကုလလူအခွင့်ရေးညီလာခံမှာပြသဖို့တောင်းဆိုချက်ကိုကုလသမဂ္ဂဘက်ကပယ်ချထားတာကြောင့်ဒီဓာတ်ပုံတွေကိုသူမရဲ့ website ကနေတင်ပြသွားမယ်လို့လည်းညီလာခံမှာပြောဆိုသွားပါတယ်။ရခိုင်ဒေသကလူနှဲစုတွေအပြင်လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်တွင်းကဒေသခံတွေအပေါ်လူ့အခွင့်အရေးချိုးဖောက်ခံရမယ့်အရေးအထူးပဲဆွေးရမကင်ဖြစ်ရတယ်လို့လည်းကုလလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောဆိုပါတယ
် I am extremely concerned by the escalation in conflict in Kachin and Shan states which is
ကချင်နဲ့ရှမ်းပြည်နယ်မှာတိုက်ပွဲတွေတကြောပြန်ကျင်းထန်လာတဲ့အပေါ်မှာလည်းအထူးပဲဆွေးရပါတယ်ဒီဒေသမှာနေထိုင်တဲ့သူတွေအပေါ်မှာမယုံကြည်နိုင်လောက်အောင်ကိုထိခိုက်ရပါတယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာဖြစ်တဲ့တိုက်ပွဲတွေကြောင့်တရုတ်ဘက်ကဘေးကင်းလုံခြုံရေးအတွက်ထွက်ပြေးရသူတောင်းတဲ့ချီရှိတယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။အခြေအနေမှန်ကဘာတွေဖြစ်နေလဲဆိုတာလည်းမသိရပါဘူး
။မြန်မာနိုင်ငံဆိုင်ရာကုလလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စစ်ယန်ဟီလီရဲ့ပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံခီးစဉ်အတွင်းကချင်ပြည်နယ်တွင်းကဆက်ဆောင်စခန်းတွေကိုတွားရောက်ခွင့်ကတ်တတ်ခံရတဲ့အပေါ်မြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကိုမေးခွန်းထုတ်เสียဖြစ်တယ်လို့လည်းပြောဆိုပါတယ်။ဒါပေမဲ့မောင်တော်မျိုးနယ်တွင်းကဒေသခံတွေနဲ့တွေ့ဆုံတာမှာတော့သူမတောင်းဆိုခဲ့တဲ့အတိုင်းအာဏာပိုင်တွေကလုံခြုံရေးတပ်ဖွဲ့တွေအနီးမှာစောင့်ကြည့်ခဲ့တာမျိုးမရှိခဲ့ဘူးလို့လည်းမစ္စစ်ယန်ဟီလီကအထည်သွင်းပြောဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်ကြောက်စိမ့်တူးဖော်မှုတွေမှာသဘာဝပတ်ဝန်းကျင်ထိခိုက်မှုကိုထိန်းသိမ်းဖို့လူ့အခွင့်အရေးချိုးဖောက်မှုတွေမရှိစေဖို့အစိုးရဘက်ကအခိုင်အမာလုပ်ဖို့လိုအပ်တယ်လို့လည်းထောက်ပြပါတယ်။မြန်မာငင်းချမ်းရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေရက်ဖက်အဖွဲ့အစည်းတွေပိုပြီးပါဝင်မှုရလာတဲ့အပေါ်အသိအမှတ်ပြုပေမဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကလက်တလုံးမှာအားလျော်လာတဲ့အနေအထားရှိနေတယ်လို့လည်းတင်သွင်းသွားပါတယ်။ဒါကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ပတ်သက်သူအားလုံးတို့အနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာအင်တိုက်အားတိုက်ပါဝင်ကြဖို့လည်းတိုက်တွန်းပါတယ်။စစ်မှန်တဲ့ဒီမိုကရေစီတိုင်းပြည်တစ်ခုအဖြစ်မြန်မာနိုင်ငံပေါ်ထွန်းလာဖို့ကတော့အခြေခံဥပဒေကိုပြင်မရမယ်လို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ယန်ဟီလီကကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်မှာတင်ပြသွားပါတယ်ရှင်